ကနလန်းညာစီကဈေးလာမရောက်တဲ့သူတွေကိုမေလ10ရက်နေ့မှာနောက်ဆုံးထားပြီးတော့ထွက်ဖို့ဆိုပြီးတော့တတိပေးစာထုတ်တယ်လို့သိရလို့ပါဆိုတော့လေဟိုဘာကြောင့်အဲ့လိုတတိပေးစာထုတ်ရတာလဲနောက်ဒီဈေးတွေရဲ့အခြေအနေပြောပြလို့ရနိုင်မလားလို့ပါ
ဟုတ်ကဲ့ရင်းနှုံးသေးကလည်းဒီဒမေးယာကြီးဈေးရောင်းခွင့်ဆိုရယ်ကပြားမှာသူကစီကန်းချက်တွေပါပြီးတာ14ချက်ရှိရယ်ပေါ့အဲ့စီကန်းချက်နဲ့မညီဘဲနဲ့ဈေးတွေကစီကန်းပြတ်တာတွေပါတယ်နောက်တစ်ခုကကျွန်တော်တို့နေရာချထားပေးတဲ့ဈေးတွေကမရောင်းချကြတဲ့အခါကျတော့ဈေးကမစီတော့ဘူးပေါ့နော်ကျွန်တော်တို့စစချင်းတုန်းကတော့ဟိုစီကားတယ်50ကျော်60ရာခိုင်နှုန်းတော့အောင်မြင်တယ်ဆိုပြီးတော့ဒါကျွန်တော်တို့သတ်မှတ်လို့ရတယ်ပေါ့အခုကျတော့ဒီဈေးတွေကနည်းလာတယ်နောက်လူတွေကလည်းနောက်ကနေပြီးတော့ဒီစီကန်းထိန်းကျက်မှုပိုင်းအားနေတဲ့အခါကျတော့ဟိုပြန်ပြီးတော့လမ်းတွေပေါ်မှာဟိုလင့်ရင်တက်တယ်လို့ပြန်လဲရောင်းချလာရဲ့ trade ပြောင်းမှုကျွန်တော်တို့ကဒါလေးကိုပြန်ပြီးတော့ maintain ပြန်လုပ်ရတဲ့သဘောပါ
ဟုတ်ကဲ့ဆိုင်ငန်းချထားပေးတာအရင်ကဘယ်လောက်ရှိပြီးတော့အခုဒီမထွက်တဲ့လူတွေကဘယ်လောက်များများရှိနေတယ်လို့ပြောနိုင်မလဲဆရာ
ကျွန်တော်တို့ခုစင်းကောက်ထားပြီးတဲ့ဟာက6000လောက်ရှိတယ်ပေါ့နော်6000လောက်ရှိတဲ့ဟာကို2000လောက်ကိုကျွန်တော်တို့နေရာချထားပေးနိုင်တယ်ဒါပေမဲ့အခုထွက်ရှိတဲ့လူတွေက1000ပတ်ဝန်းကျင်လောက်ပဲထွက်တယ်ဆိုတော့ကျွန်တော်တို့က50ရာခိုင်နှုန်းလောက်ပဲဒီနေရာပေးတဲ့လူတွေထွက်တဲ့သဘောဖြစ်တာပေါ့နော်ကျွန်တော်မြို့နယ်မှာဆိုလို့ရှိရင်လည်း295ဆိုင်လောက်ကျွန်တော်တို့နေရာပေးထားတယ်အဲ့မှာကျွန်တော်ဗပယ်ရန်မြို့နယ်ဆိုလို့ရှိရင်18ဆိုင်နဲ့ site 20လောက်ပဲထွက်တယ်အဲ့ဒါကြောင့်မလို့ဒီလိုမျိုး gap ဖြစ်နေတဲ့ဓာကြီးကိုကျွန်တော်တို့ကစီပင်သာယာကစီမံရေးဌာနနဲ့ကျွန်တော်တို့စီပင်အုပ်ချုပ်ရေးမှုတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့ကဒီဟာလေးကိုပြန်ပြီးတော့စီကံပြန်သတ်မှတ်လိုက်တဲ့သဘောပါ
ဟုတ်ကဲ့ဒီဈေးတွေအနေနဲ့ပေါ့လေအခုလိုနေရာရထားပြီမဲ့သူတို့မထွက်နိုင်တဲ့အခြေအနေတွေရောဘာကြောင့်လို့ဆရာတို့အနေနဲ့တည်ထားတာရှိပါလဲရှင
့်သူတို့မထွက်နိုင်တဲ့အခြေအနေကတော့သူတို့အရင်တုန်းကဒီလို platform ပေါ်မှာရောင်းတာကထားပါတော့သူတို့တရရက်ကို5000ဘိုးလောက်ရောင်းရတယ်ဆိုလို့ရှိရင်အခုကန္နာလန်ညာဈေးကိုဖို့ပြီးတော့ရောင်းတာကဟို2000လောက်ပဲရတယ်ပေါ့နော်ငွေကြေးအပြည့်ဆိုဆိုတဝက်တဲ့အောက်ကိုပဲသူတို့ကရောင်းရတဲ့အတွက်မလို့သူတို့ကိုယ်တိုင်လည်းစိတ်ဝင်စားတာလည်းပါပါလိမ့်မယ်နောက်တစ်ခုကဒီကန္နာလန်ညာဈေးကစားတောက်ကုန်နဲ့တစ်သီးကိုကျွန်တော်တို့အဓိကအနေအချထားပြလိုက်တာလေအခုနောက်ပိုင်းကျွန်တော်တို့အကြံပြုထားတာကတော့ကျွန်တော် platform ပေါ်မှာရှိတဲ့တခြားလူသုံးကုန်ပစ္စည်းသမားတွေကိုလည်းကျွန်တော်နေရာချထားပေးပါဆိုတဲ့အခါကျတော့ကျွန်တော်မြို့နယ်အနေနဲ့ကတော့အခုစပြီးကျွန်တော်တို့ချဖို့ပြည်ဆိုင်ကျွန်တော်လုပ်နေပါပြီလူသုံးကုန်တွေပေါ့နော်အဝတ်ထည်ပဲဖြစ်ဖြစ်ကျွန်တော်တို့တယ်လီဖုန်းဒီ accessory တွေပဲဖြစ်ဖြစ်ဒါမျိုးတွေကိုကျွန်တော်တို့နေရာချထားတဲ့ကိစ္စတွေကျွန်တော်တို့စပြီးတော့လုပ်နေပါပြီခင်ဗျ
ဟုတ်ကဲ့ဟိုတချို့ဈေးရောက်တဲ့သူတွေကလည်းပြောတာတွေလည်းတွေ့ရပါတယ်သူတို့အရင်ကပြန်မရတာတွေလည်းရှိတယ်နောက်တစ်ခါဒီလာရောက်စားသုံးတဲ့သူတွေအနေနဲ့ကလည်းဒီလိုအခက်အခဲတွေရှိတယ်ပေါ့နော်ဆိုတော့ဒီကိစ္စတွေအတွက်ကဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်နိုင်မလဲဆရာ
ကျွန်တော်တို့ကတော့ဒီဟိုသွတ်တော်မှာလည်းဒီလမ်းမေးဈေးတွေနဲ့ပတ်သက်တဲ့အဆိုတခုကိုကျောက်တရားမြို့နယ်ကဆိုစီယာကပြင်နေဟာကိုဒီလိုဘယ်လိုနည်းစနစ်တွေတုံးမလဲဆိုတဲ့ဟာကိုကျွန်တော်တို့ရဲ့ဒီလွှတ်တော်မှာဆွေးနွေးကြတဲ့အချိန်မှာကျွန်တော်ထည့်သွင်းထားပါတယ်ကျွန်တော်တို့ကတော့ဒီရန်ကုန်မြို့မှာဈေးတွေကမြောင်များစွာရှိရဲဒါတွေကုန်လုံးနေရာပေးဖို့ဆိုတာလည်းတိုင်းတိုင်းဆိုကနေနေရာနေရာလုံးလောက်လောက်မရှိဘူးမရှိတဲ့ခါကျတော့ကျွန်းစွန်းနယ်ချင်းမှာဈေးတွေစင်းရင်းကိုအရင်ကောက်ပါကောက်ပြီးမြို့နယ်ကန်ဒီဈေးတွေကိုတော့ဦးစားပေးအနေနဲ့ကျွန်တော်တို့မြို့နယ်ထဲမှာပဲသူရဲ့ဈေးရောင်းချမဲ့နေရာကိုနည်းနည်းကျုံလိုက်ပြီးတော့လူတွေ platform မှာလိုလိုလဲသွားတဲ့အခြေကိုလုပ်ပေးပါပြီးတော့မှကျန်တဲ့မျိုးနယ်တွေကလာရောက်တဲ့လူတွေကိုကျွန်တော်တို့ကနေရာရွှေ့သွားဆိုတဲ့ဟာမျိုးကျွန်တော်အကြံပြုတာရှိပါတယ်ဟိုဈေးတွေကိုကျွန်တော်တို့ကိုယ်နဲ့စီယုံပြောဆိုတဲ့အခါမှာနည်းနည်းချုံပေးလို့ရလားဆိုရင်သူတို့ကရပါတယ်ဆိုတဲ့ဟာမျိုးပေါ့နော်ကန္နာလည်းညာစီကိုဈေးဝယ်သူတွေလောင်းတခြား entertainment တွေပေါ့ TY လေးတွေပွဲလေးတွေနဲ့ပြောချင်စရာလေးဖန်တီးပေးပြီးတော့ဆွဲဆောင်ပေးရမှာပေါ့အဲ့ဒါဆိုရင်တော့လည်းနည်းနည်းအဆင်ပြေမယ်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီဈေးတွေအနေနဲ့ပေါ့လေအခုသတ်မှတ်ထားတဲ့ရက်အတွင်းမှာသူတို့ဆိုင်နေမထွက်နိုင်ဘူးဆိုရင်ရောဘာတွေလုပ်ဖို့များရှိမလဲဆရာ
တကယ်လို့နောက်ဆုံးလာမထွက်ကြဘူးဆိုရင်တော့ကျွန်တော်တို့ကဒီဆိုင်ကန်းနေရာကိုကျွန်တော်ပြန်လဲတင်ဆက်လိုက်မှာပေါ့နော်ပြီးရင်ကျွန်တော်အရင်တုန်းကဟိုစီရင်ကောက်ထားပြီးတော့ဟိုမပေးရသေးတဲ့ဈေးတွေကိုကျွန်တော်ကဥသားပေးပေးလိုက်မှာပေါ့ဒီကြောက်တရားနဲ့ဘိုးထောင်ကြားထဲမှာပေါ့နော်သူအသွားလာနေတယ်လို့ထင်တဲ့နေရာကိုဒီတခိုးဈေးခေါ်တာပေါ့ကျွန်တော်တို့ဂျုံတာထက်ဘလောက်ကအရန်ထိန်းထိန်းရခက်တဲ့ဈေးရလူတွေကျွန်တော်နေရာပေးဖို့တော့ကျွန်တော်ညှိနှိုင်းဆောင်ရွက်နေပါဟုတ်
ဟုတ်ကဲ့ဦးတက်နိုင်ဦးရှင်အခုလိုဖြစ်ကြပြတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ